စစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးခဲ့တဲ့ desk cam တွေကိုပြန်လည်ထိချုပ်နိုင်ဖို့ Grenadier Data လိုက်ကော်မျိုးဘက်ကိုစစ်ကြောင်းထိုးလှုပ်ရှားနေကြောင်း Grenadier အမျိုးသားများကာကွယ်ရေးတပ် KNDF မဟုတ်ပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်စစ်ကြောင်းလှုပ်ရှားမှုတွေရှိတာကြောင့်လွိုက်ကော်မြို့နောင်ရရက်ွက်တွေမှာအခုရပိုင်းနေ့စဉ်ဆိုသလိုနှစ်ပတ်ထိတွေ့မှုတိုက်ပွဲဖြစ်ပွားနေတယ်လို့လည်းသူကအခုလိုဆက်ပြောပါတယ
်အခုဒီမေလအတွင်းမှာတော့ဟိုနှစ်ဖက်ထိတွေ့တိုက်ပွဲတွေခက်ဆစ်စိတ်မြို့ပေါ်ရက်ွက်တွေမှာပြန်ဖြစ်လာပါတယ်နောင်ရရက်ွက်ထဲမှာပေါ့နော်နောင်ရကခရက်ွက်တွေထဲမှာတိုက်ပွဲတွေကတော့ခက်ဆစ်စိတ်ဖြစ်ပွားနေတယ်ပြင်းထန်တာကတော့ဟိုပါပေါ့နော်ခါရီကြိုက်နိုင်ပိုင်းပေါ့ကြာတယ်ခါရီကြိုက်လည်းဒီ15မိနစ်မိနစ်20နိုင်ွက်အလောက်ပဲကြာပါတယ်ပေါ့နော်ဆိုတော့နေ့တိုင်းကြီးပါဖြစ်တယ်ပေါ့နော်သူတို့ပြင်းညနေမူချုပ်ပြီဆိုရင်ဒါဟိုစစ်ကောင်စီဘက်ကစစ်ကြောင်းတွေဟိုလှုပ်ရှားမှုတွေထပ်လုပ်လာတဲ့အတွက်ဒါဟိုတိုက်ပွဲတွေခဏခဏဖြစ်ရတာမျိုးရှိပါတယ်
ခမန်းကြီးအင်အား900လောက်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းဟာရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကနေကရင်နီပြည်နယ်လွိုက်ကော်မြို့နယ်ထဲရောက်ရှိလာပြီးတော့ထိုးစစ်ဆင်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲဆိုကဆိုပါတယ်စစ်ကောင်စီစစ်ကြောင်းဟာစီဆိုင်လွိုက်ကော်မိုးပြဲလမ်းခွဲအထိရောက်လာတာကြောင့်အဲ့ဒီနေရာမှာလည်းအခုမေလတဲမှာတိုက်ပွဲဖြစ်ခဲ့တာတွေရှိတယ်လို့ပြောပါတယ်လိုက်ကော်မြို့နယ်ရဲ့စစ်ကြောင်းထိုးစစ်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးလိုက်ကော်မြို့မှာတိုက်ပွဲဖြစ်ပွားတဲ့အတန်းနဲ့လက်လက်ကြီးပြစ်ခတ်တဲ့အတန်းတွေကိုနေ့နေ့ကျစားကြားနေရတဲ့အကြောင်းလိုက်ကော်မြို့နယ်ဒီတဲ့ဒီမော့ဆိုဒေသခံတို့ကအခုလိုပြောပါတယ်
ကျောက်ဖက်မှာလည်းတိုင်းချင်းရဆမ်းမှာကျမတို့ဒီမျိုးဆက်ထမှာတော့အောက်တယ်ဖြစ်တာတော့မရှိဘူးတော့နည်းနည်းကြီးတွေအကြားနေရတယ်သူတို့နည်းနည်းကြီးတွေထူရတဲ့အကောင်ကြားရတယ်ဒီမျိုးဆက်တွေတော့ကြားနေရတယ်ခါလေးရတယ်ခါလေးရတယ်ကြားနေရတယ
်ပြီးခဲ့တဲ့မေလဒုတိယအပတ်လောက်ကလွိုက်ကော်မြို့နယ်လွိုက်လင်းလေးမြို့ပေါ်မှာလည်းရက်ဆက်ဆူလိုတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရက်သားအင်ဂျင်360ကျော်နဲ့လူဦးရေ1600ကျော်လောက်ဟာအိုးအိမ်စွတ်ကွာထွက်ပြေးတိမ်းရှောက်ခဲ့ရတယ်လို့လွိုက်လင်းလေးဒေသခံတို့က VOA ကိုပြောပါတယ်စစ်ကောင်စီရဲ့ထိုးစစ်ဆင်စစ်ကြောင်းလှုပ်ရှားနေတာကြောင့်တိုက်ပွဲကျယ်ပြန့်လာပြီးတော့စစ်ဘေးရှောင်ဒေသခံတွေတနေရပြီးတနေရဘေးလူရကိုထွက်ပြေးတိမ်းရှောင်နေကြရပြီးစားရည်တောင်ရည်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေအကူအညီလိုအပ်နေစေဖြစ်တယ်လို့စစ်ဘေးရှောင်တွေကပြောပါတယ်။ဆရာနာတိမ်းပြီးတဲ့နောက်ပဋိပက္ခနဲ့မလုံခြုံမှုတွေကြောင့်ကရီဒီဒေသအပါအဝင်နိုင်ငံတော်ဝအိုးအိမ်စုခွာထွက်ပြေးနေရသူ1,300ကျော်ရှိနေပြီလို့ကုလသမဂ္ဂရဲ့2024ခုနှစ်ဖေဖော်ဝါရီလမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။